ICC လို့ခေါ်တဲ့နိုင်ငံတကာပြည်မှုဆိုင်ရာတရားရုံးကလူသားထုအပေါ်ရာဇဝတ်မှုကျူးလွန်ကြောင်းကင်ညာသမ္မတဥရူကင်ညာတာကိုဆွဲဆိုထားတဲ့အမှုကိုပတ်လတ်လိုက်ပါတယ်။သမ္မတကင်ညာတာအပေါ်ဆွဲချက်ကိုပြန်မရုပ်သိမ်းမလား။အမှုပိုခိုင်းမအောင်ဆောင်ရွက်မလားဆိုပြီးတရားရုံးကနေတရားရုံးရှေ့နေတွေကိုအချိန်ပေးပြီးနေရက်အကြာအခုတောက်ကြနေမှာတရားရုံးကဒီဆုံးဖြတ်ချက်ချမှတ်တာဖြစ်ပါတယ်။ဒီလိုဆုံးဖြတ်ချက်ကြောင့်မလို့ကင်ညာနိုင်ငံအတွင်း impunity ခေါ်တဲ့အာဏာရှိသူတွေကအပြစ်ကင်းလွန်ခွင့်ရနေတဲ့အစဉ်အလာကိုအဆုံးသတ်ဖို့ဆောင်ရွက်ချက်တွေနောက်ပြန်လဲစေတယ်လို့အမေရိကန်အခြေစိုက် HRW လူအခွင့်ရေးဆောင်ကြည့်မှုအဖွဲ့ကဝေဖန်ပါတယ်။ကင်ညာကိစ္စတရားစီရင်မှုမှာအခုလိုအသားစီဖြစ်မှုဟာဩဇာအာဏာကြီးတဲ့ပုဂ္ဂိုလ်တွေကို ICC ကဘယ်လိုအရေးယူနိုင်မလဲဆိုတာပြန်တွက်ဆဖို့အရေးကြီးလာတယ်လို့လည်းဖော်ပြပါရတယ်။ Mr. ကင်ညာတာအမှုဟာအချိန်မကြာခဏဆွေးဆိုင်ခဲ့ရတာပါ။သူဟာ2009ခုနှစ်နောက်ပိုင်းနဲ့2008ခုနှစ်အစောပိုင်းကရွေးကောက်ပွဲဆိုင်ရာအကြမ်းဖက်မှုတွေမှာပတ်သက်တဲ့ဆိုပြီးဆွဆွဲခံရတာပါ။အဲ့ဒီမငြိမ်မသက်မှုကြောင့်ကင်ညာမှာလူပေါင်း1100လောက်တေဆုံးခဲ့ပြီး6သိန်းကျော်အိုမဲ့အိမ်မဲ့ဖြစ်ခဲ့ရပါရဲ့ရှင်။